Siamese.
မင်္ဂလာပါရှင် VOA American Time ရဲ့2020ပြည့်နှစ်မလ5ရက်ကြာသပတေးတင်ညနေစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line kilometer 18 19 25တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပြည့်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းအတွက်ပါတီတွင်အကျိုးရွေးချယ်ပွဲတွေမှာအခုဆိုအဓိကရှင်ပိုင်သူ2ဦးပဲကြာမှာတော့တယ်ကိုရိုနာဗိုင်းရပ်စ်အရေးကြောင့်ရုပ်သမရရဲ့ဂျပန်နိုင်ငံခီးစဉ်ကိုရှေ့ဆိုင်လိုက်ပါတယ်အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အရေးပေါ်အသုံးစရာဒေါ်လာ1.3 ဘီလီယံကိုအထက်လွှတ်တော်ကအတည်ပြုဖို့ရှိနေပါတယ်ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ ICJ တရားရုံးမှာမြန်မာဘက်ကလိုက်ပေးခဲ့တဲ့ရှေ့နေဒေါက်တာဝီလျံရှာဘတ်တက်ရောက်ခဲ့တဲ့ဒီကနေ့ရန်ကုန်တက္ကသိုလ်ဘွယ်နင်းသပင်ခန္ဓမမှာကျင်းပခဲ့တဲ့ဥပဒေဆိုင်ရာဆွေးနွေးပွဲမှာပါတွေ့ဆွေးနွေးခဲ့ပါတယ
်ဂျီနိုဆိုက်ကွန်ဗင်းရှင်းနေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့အစဉ်စဉ်တိုးတက်ပြောင်းလဲလာတဲ့အကြောင်းတွေလည်းသူပြောပြသွားပါတယ်ဟိုကျမတို့စီမှာဒီဂျီနိုဆိုက်ပေါ့နော်
ရန်ကုန်ရှေ့ပိုင်းတက္ကသိုလ်ဥပဒေပညာဌာနပါမောက်ခရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်သလိုရခိုင်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေဘက်မှာတော့စီရေးပြိပက္ခတွေကြောင့်ဒီကျောင်းသားကျောင်းသူတွေရဲ့အခက်အခဲတွေလျှက်စစ်မီရှော့ချထားတဲ့အတွက်စာမေးပွဲရာသီမှာစာကြက်ဖို့အတွက်အခက်အခဲဖြစ်နေတဲ့အကြောင်းတွေကိုလည်းနားဆင်ကြရမှာဖြစ်သလိုကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးခွဲစိတ်ခံသုံးနှကောင်းစည်းတွေကတကယ်ပဲထိထိရောက်ရောက်ကာကွယ်ပေးနိုင်သလားဆိုတာတွေသိကြရပါမယ်ရှင်အခုရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်
2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းရွေးချယ်ပွဲမှာဆိုရင်အဓိကပြိုင်ဘက်2ယောက်ပဲကြာမှာတော့တယ်။အင်္ဂါနေ့ကကျင်းပတဲ့ Super Tuesday အကြိုရွေးချယ်ပွဲဒီမှာအများစုအနိုင်ရခဲ့တဲ့ဒုသမ္မတဟောင်း Joe Biden နဲ့ Super Tuesday မတိုင်ခင်ကအသာရနေခဲ့တဲ့ Vermont ပြည်နယ်ထက်လွတ်တော်မှ Bernie Sanders တို့နှစ်ဦးပဲအဓိကရှင်ပြိုင်ကြရတော့မှာပါ။မဲဆွယ်စည်းရုံးရေးအတွက်ကိုပိုင်ငွေဒေါ်လာတန်း600သုံးစွဲခဲ့တဲ့ New York မြို့တော်ဝန်ဟောင်း Billionaire တထေးကြီး Michael Bloomberg ဟာ Super Tuesday ရွေးချယ်ပွဲဒီမှာအခြေမလဖြစ်ခဲ့ပြီးတဲ့နောက်ရွေးချယ်ပွဲကနေနှုတ်ထွက်သွားပြီးမစ္စတာဘိုင်ဒန်ကိုထောက်ခံကြောင်းကြေညာခဲ့ပါတယ်။ပြည်နယ်14ခုမှာလုပ်ခဲ့တဲ့အကြိုရွေးချယ်ပွဲတွေမှာတပွဲမှအနိုင်မရသေးတဲ့မက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်အမတ်အဲလစ်ဘက်ဝါရန်ဟာလည်းသူ့မဲဆန္ဒနယ်မှာပါအရင်နိုင်ငံပြည်ထောင်အောင်ရွေးကောက်ပွဲဝင်ရှင်ပြိုင်နေမှုအပေါ်ဆန်းစစ်သုံးသပ်နေတယ်ဆိုတဲ့သတင်းတွေဗိုလ်ဒူးနေကထွက်ထားပါတယ်။ Super Tuesday အကြိုရွေးချယ်ပွဲ14ခုမှာမစ္စတာဘိုင်ဒန်ကပြည်နယ်10ခုမှာနိုင်ရပြီးမစ္စတာဆန်ဒါစ်ကပြည်နယ်4ခုမှာနိုင်ရပါတယ်။ဒီပြည်နယ်တွေထဲမှာအကြီးဆုံးဖြစ်တဲ့ကယ်လီဖိုးနီးယားမှာမစ္စတာဆန်ဒါစ်အနိုင်ရပြီးမစ္စတာဘိုင်ဒန်ကတော့တက်ဆက်ပြည်နယ်မှာအနိုင်ရပါတယ်
။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာကျင်းပမဲ့သမ္မတရွေးကောက်ပွဲကြရေးဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းဂျိုးဘိုင်ဒန်ဖြစ်လာခဲ့မယ်ဆိုရင်သူနဲ့အတူဒုသမ္မတလောင်းအရွေးခံမလားဆိုတဲ့အမေကိုနိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ပယ်ချခဲ့ပါတယ်။ပါတီကနေသမ္မတလောင်းအဖြစ်ရွေးချယ်သူဘယ်သူကိုမဆိုသူထောက်ခံမယ်လို့2016ရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဝင်အရွေးခံခဲ့တဲ့ဟီလရီကလင်တန်က AP သတင်းဌာနကိုပြောကြားခဲ့တာပါ။
We have rules, and I'm really anxious for the rules to be followed because we have to have a candidate.
သမ္မတလောင်းရွေးချယ်တဲ့လှုပ်ထုံးလုံနည်းတွေရှိပါတယ်။ဒီလှုပ်ထုံးလုံနည်းတွေအတိုင်းသိက်ကိုလိုက်နာဆောင်ရွက်စေချင်ပါတယ်။ပါတီညီလာခံမှာသမ္မတလောင်းရွေးချယ်ခွင့်ရှိသူတွေအများဆုံးထောက်ခံမှုရတဲ့ကိုယ်စားလှယ်လောင်းကသမ္မတလောင်းဖြစ်လာမှာပါ။ဒီလိုညီညွတ်တဲ့ဒီမိုကရက်တစ်ပါတီလမ်းစဉ်ကိုကျမလိုက်သွားမှာပါလို့ပြောသွားခဲ့တာပါ။ဂျိုးဘိုင်ဒန်နဲ့အတူဒုသမ္မတလောင်းအရွေးခံမလားလို့သတင်းတောက်ကမေးတာကိုတော့သူကအရွေးမခံဘူးလို့ညင်းသွားပြီးတော့ပါတီကရွေးချယ်တဲ့သမ္မတလောင်းကိုထောက်ခံသွားမယ်လို့ပဲတုံ့ပြန်သွားပါတယ်။2008ခုနှစ်တုန်းကပထမတစ်ချိန်သမ္မတရွေးကောက်ပွဲဝင်ဖို့ကြိုးစားခဲ့တဲ့သမ္မတဟောင်းကတော်ဟီလရီကလင်တန်ဟာအဲ့ဒီတုန်းကဘရက်အိုဘားမားကိုသမ္မတလောင်းရွေးချယ်ပွဲတွေမှာရှုံးနိမ့်ခဲ့ပြီးတဲ့နောက်ဘရက်အိုဘားမားသမ္မတဖြစ်လာချိန်မှာနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။2016ရွေးကောက်ပွဲမှာတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ရွေးကောက်ပွဲဝင်ခဲ့ပေမဲ့ဒေါ်နယ်ထရမ့်ကိုရှုံးနိမ့်ခဲ့တာဖြစ်ပါတယ်
။ကျုပ်သမ္မတရှီကျင်းပင်ဟာနောက်လာမှာတော့ဘူးစီစဉ်ထားတဲ့ဂျပန်နိုင်ငံခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။ဒီဥနဲ့ဂျပန်နှစ်နိုင်ငံစလုံးဟာကိုရိုနာဗိုင်းရပ်စ်အန်ဒရိုင်းရင်ဆိုင်နေကြရတာဖြစ်ပြီးနိုင်ငံပေါင်း85နိုင်ငံထဲမှာလူပေါင်း6000ကျော်ဗိုင်းရပ်စ်ပိုးကူးစက်ခံရရပြီးပါပြီဗိုင်းရပ်စ်ပိုးစပြီးကူးစက်ပြန့်နှံ့တဲ့တရုတ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းနောက်ထပ်ကူးစက်သူအရေအတွက်ရော့လာနေပေမဲ့သေဆုံးသူက3000ထဲမှာရှိနေပါပြီတကမ္ဘာလုံးအနေနဲ့ဆိုရင်တော့သေဆုံးသူပေါင်း3300နီးပါးရှိနေပါပြီဂျပန်နိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်ထားသူ1000ကျော်ရှိနေပြီးအဲ့ဒီအထက်ကအများပြားဟာယိုကိုဟာမားစိတ်ကမ်းမှာဆက်ကပ်ထားတဲ့ Diamond Princess အပျော်စီးသမောကြီးပေါ်ကခီးတယ်တွေဖြစ်ပါတယ်လာတော့ကြဆက်ဆံရေးပြတ်တောက်နေတဲ့တောင်မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးနဲ့ပတ်သက်လို့ဗျံပြီးဆက်သွယ်ပြောဆိုနေကြပါတယ် နောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းကတောင်ကိုရီးယားသမ္မတမွန်ဂျေအင်းစီကိုဗိုလ်ဒူးနေမှာပို့ကိုရေးစာတစ်စောင်ပေးပို့ပြီးဗိုင်းရပ်စ်အရေးအတွက်စုမုံကောင်တောင်းတဲ့အကြောင်းနဲ့တည်ဆုံးသူတွေအတွက်ဝန်ရရပါကြောင်းပြောတယ်လို့သမ္မတမွန်ရဲ့ပြောခွင့်ရယွန်းဒိုဟန်ကပြောတာပါ။တောင်ကိုရီးယားဟာတရုတ်ပြည်ရင်ဗိုင်းရပ်စ်ပိုးကူးဆက်ပြန့်နှံ့မှုအများဆုံးဖြစ်နေတဲ့နိုင်ငံဖြစ်ပြီးဂျာတာပရီနေ့လယ်ပိုင်းအထိဆိုရင်တည်ဆုံးသူ35ဦးထက်မနည်းကူးဆက်ထားသူ9866ဦးရှိနေပါပြီ။လူပေါင်း3000ကျော်ဗိုင်းရပ်စ်ပိုးကူးစက်ထားတဲ့အီတလီနိုင်ငံမှာတော့မတ်လ15ရက်နေ့ထိကျောင်းတွေအားလုံးကိုပိတ်ထားပြီးနောက်လကျင်းပမဲ့အားကစားပွဲတွေအားလုံးမှာပွဲကြည့်သူတွေမလာဖို့ပိတ်ပင်ထားပါတယ
်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုက်ဖျက်ရေးအရေးပေါ်အသုံးစရိတ်ဒေါ်လာ 8.3 ဘီလီယံကိုအထက်လွှတ်တော်မှဒီကနေ့အတည်ပြုမယ်လို့မျှော်လင့်ရပါတယ်။အောက်လွှတ်တော်မှဗုဒ္ဓဟူးနေ့ကအတည်ပြုခဲ့တဲ့အရေးပေါ်အသုံးစရိတ်ဥပဒေချမ်းကိုအထက်လွှတ်တော်မှအတည်ပြုပြီးရင်သမ္မတဒေါ်နယ်ထရန့်လက်မှတ်ထိုးပြထမ်းမယ်လို့ခန့်မှန်းရပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအမေရိကန်မှာ17ယောက်ရှိနေချိန်မှာအခုလိုအရေးပေါ်အသုံးစရိတ်ကိုလွှတ်တော်မှအတည်ပြုနိုင်ဖို့ဆောင်ရွက်နေတာပါ။ကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့နားကတက်ကြီးရွယ်ဦးအမျိုးသားတစ်ယောက်သေဆုံးသွားပြီးတဲ့နောက်ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နိုင်ခြေရှိတာကြောင့်ပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆမ်ကပြည်နယ်ထဲမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ်။ဝါရှင်တန်ပြည်နယ်နဲ့ဖလော်ရီဒါပြည်နယ်တို့မှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ပိုးကူးစက်မှုကြောင့်အမေရိကန်မှာသေဆုံးသူ17ယောက်ထဲမှ10ယောက်ဟာဝါရှင်တန်ပြည်နယ်ကဖြစ်ကြပါတယ်။ဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့မသိရသေးတာတွေအများကြီးရှိနေသေးတဲ့အတွက်စိတ်တော့ကရောက်နေကြတာနားလေသလိုကျန်းမာရေးစောင့်ရှောက်မှုအတက်နိုင်ဆုံးပေးနိုင်ဖို့ကြိုးစားနေတယ်လို့ King မြို့နယ်ကပြည်သူ့ကျန်းမာရေးအရာရှိ Jeff Duncan ကပြောပါတယ
် But we are doing our very best to ensure that we provide the highest level of guidance to protect
ကျွန်တော်တို့လူမှုအသိုင်းအဝိုင်းတွေကပြည်သူတွေရောပြည်သူတွေကိုစောင့်ရှောက်မှုပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်ပါအကောင်းဆုံးကျန်းမာရေးစောင့်ရှောက်မှုပေးနိုင်ဖို့နဲ့အနီးအကင်းရှင်းစရေးအတွက်အတက်နိုင်ဆုံးစူးစမ်းလှုပ်ဆောင်နေပါတယ်လို့ဝါရှင်တန်ပြည်နယ်တဲကကျန်းမာရေးတာဝန်ရှိသူ Jeff Duncan ပြောသွားတာပါ။တည်ဆုံးသူအများစုဟာစောင့်ရှောက်ရေးဂီဟာတွေကတက်ကြီးရွယ်အိုတွေဖြစ်ကြပါတယ်။အသက်အရွယ်ကြီးတဲ့လူကြီးပိုင်းတွေမှာ COVID-19 ရောဂါပိုပြင်းထန်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောကြပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေကြာသပတေးညနေဘက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်အမေရိကန်ပြည်ထောင်စုမီဇိုရီပြည်နယ်ကလူတစ်ယောက်ကိုဖက်ဒရယ်တရားရုံးတစ်ခုကထောင်ဒဏ်20နီးပါးပြစ်ဒဏ်ချမှတ်လိုက်ပါတယ်IS အကြမ်းဖက်ဝါဒီအဖွဲ့အစည်းနဲ့ပေါင်းပြီးတိုက်ခိုက်မှုတစ်ခုလုပ်ဖို့ပြင်ဆင်တာလို့အဲ့ဒီလူကထင်ခဲ့တဲ့လူရက်တွေမှာပါဝင်ပတ်သက်မှုတွေအခုလိုပြစ်ဒဏ်ချမှတ်လိုက်တာပါအကြမ်းဖက်ဝါဒီအဖွဲ့တစ်ဖွဲ့ကိုရုပ်ဝတ္ထုပစ္စည်းတွေကူညီပံ့ပိုးဖို့ကြိုးစားမှုဆိုင်ရာဆွဲချက်တွေအတွက်အပြစ်ရှိတဲ့ကြောင်း Robert Lorenzo Hester ကပြီးခဲ့တဲ့နှစ် September လမှာဝန်ခံခဲ့ပါတယ် Hester ဟာဘုံတွေတနက်တွေတုံးပြီးတိုက်ခိုက်မှုတစ်ခုလုပ်ဖို့ IS အဖွဲ့ဝင်အဖြစ်ဟန်ဆောင်ထားတဲ့ FBI လျှို့ဝှက်ဝန်ထမ်းတအူးနဲ့ဆွေးနွေးခဲ့တယ်လို့တရားရေးဌာနကပြောပါတယ်ဘုံလို့ဖို့လိုအပ်တဲ့ပစ္စည်းတွေကိုသူ့ကိုဝယ်ခိုင်းတဲ့အတိုင်းဟက်စတာကသွားဝယ်ခဲ့တယ်လို့တရားရုံးဌာနရှိနေတွေကပြောပါတယ်။သူဆိုရှယ်မီဒီယာပေါ်မှာတင်တာတွေအကြောင်းလျှို့ဝှက်သတင်းရှင်းပြအတော်များကသတင်းပေးခဲ့ပြီးတဲ့နောက်အနာဘိုင်တွေကဟက်စတာကိုစပြီးစုံစမ်းထောက်လှမ်းခဲ့တာပါ။ဆိုရှယ်မီဒီယာပေါ်မှာသူတင်တာတွေရေးတာတွေဟာအမေရိကန်ပြည်ထောင်စုအပေါ်မကောင်းတဲ့စိတ်ထားရှိတာကိုပြနေပြီးလက်နက်တွေနဲ့ IS အဖွဲ့ရဲ့အလံကိုတင်ထားတာလည်းပါတယ်လို့တရားရုံးဌာနကပြောပါတယ်။
အာဖဂန်နစ္စတန်စစ်ပွဲမှာဘယ်ဘက်ကမဆိုစစ်ရာဇဝတ်မှုကျူးလွန်ခဲ့မှုတွေကိုတရားလိုရှေ့နေတွေဘက်ကဆက်လက်စုံစမ်းနိုင်တယ်လို့နိုင်ငံတကာရာဇဝတ်တရားရုံး ICC တရားသူကြီးတွေကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။2000ခုနှစ်မှာစတင်ခဲ့တဲ့စစ်ပွဲမှာအမေရိကန်တပ်ဖွဲ့တွေအာဖဂန်တပ်ဖွဲ့တွေတာလီဘန်တိုက်ခိုက်ရေးသမားတွေရဲ့ကျူးလွန်ခဲ့မှုတွေကိုတရားလိုရှေ့နေဖာတူဘန်ဆော်ဒါကထဲထဲဝဲဝဲစုံစမ်းနိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်။ဒီလိုစုံစမ်းနိုင်ဖို့ကိစ္စကိုအောက်ရုံးတစ်ခုကပြီးခဲ့တဲ့နှစ်တုန်းကပိတ်ပင်ခဲ့ပါတယ်။တရားစွဲမှုအောင်မြင်ဖို့အတွက်အမှုနိုင်ခြေရှိတဲ့ကိစ္စတွေအပေါ်မှာပဲအာရုံစိုက်တင်နေဆိုပြီးတော့ပိတ်ပင်ခဲ့တာပါ။အာဖဂန်နစ္စတန်ကဆက်ရဆွေးကျူးလွန်မှုတွေနဲ့ပတ်သက်လို့စုံစမ်းမှုတွေအပေါ်အမေရိကန်ကလည်းအတော်လေးကန့်ကွက်ပါတယ်။ ICC တရားရုံးကိုလည်းအမေရိကန်ကအတိအမှန်မပြုပါဘူး။အာဖဂန်နစ္စတန်အစိုးရကလည်းကျူးလွန်မှုဆွဆွဲချက်တွေကိုသူတို့ဘာသာစုံစမ်းမယ်လို့ပြောပြီး ICC ကစစ်ဆေးနေတဲ့ကိစ္စကိုကန့်ကွက်နေပါတယ်။အမေရိကန်တပ်တွေကျူးလွန်ခဲ့တဲ့မှုတွေအတွက်ခံခဲ့ရသူတွေဘက်ကလိုလားသလိုတာဝန်ရှိသူတွေတာဝန်ခံနိုင်ရေးစုံစမ်းမှုတွေလုပ်ဖို့အတွက် ICC တရားရုံးကဒီကနေ့ဆုံးဖြတ်တဲ့အပေါ်မှာလူ့အခွင့်အရေးအဖွဲ့တွေကဝမ်းသာကြိုဆိုနေကြပါတယ်
။ဖိလစ်ပိုင်နိုင်ငံရဲ့ရဲချုပ်ဗိုလ်ချုပ်ကြီးနှစ်ဦးနဲ့နောက်ထပ်လူ9ဦးလိုက်ပါလာတဲ့ရဟယင်တစည်းဒီကနေ့ပြက်ကျပြီးလေမော်လိုက်ရဟယင်မော်လိုက်ပါလာသူအားလုံးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဖိလစ်ပိုင်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ရဟယင်မော်ဝန်ထမ်းတွေအပါအဝင်ရဲချုပ် ဗိုလ်ချုပ်ကြီးအာချီဖရန်စစ္စကိုဂမ်ဘိုဝါနဲ့ကျန်တဲ့လူအလုံးတိုင်းအနေချင်းပဲရခဲ့ကြပြီးသူတို့အလုံးကိုရဟင်ပြတ်ကြတဲ့နေရာအနီးကစေယုံတစ်ခုမှာစေဝါကုသပေးနေပါတယ်မနီလာမြို့တော်တောင်ဘက်လာဂူနာပြည်နယ်ကဆန်ပီဒရိုမြို့မှာရဟင်ပြတ်ကြခဲ့တာဖြစ်ပြီးအဲ့ဒီဒေသကရဲအရာရှိတွေနဲ့တွေ့ဆုံပြီးတော့အပြန်မှာအခုလိုဖြစ်ခဲ့တာပါရဟညာရထနာဝန်ထဲကနေတက်သွားခဲ့ပြီးတဲ့နောက်လျှက်စစ်တကြိုးတစ်ခုနဲ့တိုက်မိပြီးအနီးနားကလူနေရင်တချို့နဲ့ပါတိုက်မိခဲ့တယ်လို့ဒေသဆိုင်ရာပြောခွင့်ရသူ့ဝန်မှုကြီးချီတာတော်ဂေါရန်က DCMM သတင်းဌာနရေဒီယိုသတင်းဌာနကိုပြောပါတယ်ရဟညာတိုက်မိခဲ့တဲ့မြေပြင်ပေါ်မှာထိခိုက်ဒဏ်ရာရတာရှိမရှိတော့မသိရသေးပါဘူး
ဩစတြေးလျနိုင်ငံမှာတော်မီလောင်ကျွမ်းမှုတွေဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်မီးလောင်နိုင်ခြေ30ရွာခိုင်နှုန်းလောက်ပိုများခဲ့ပုံရတယ်လို့လေးလာမှုတစ်ခုကတွေးရှိပါတယ်ကမ္ဘာရာသီဥတုဖြစ်စဉ်တွေကိုလေ့လာတဲ့တက်ရောက်မှုတွေအကြောင်းဒီ World Weather Attribution အဖွဲ့ကတဘာဝဘေးဒုက္ခဆိုကြုံတွေ့နေရတဲ့အခြေအနေတွေနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကြားဆက်ဆက်မှုတွေကိုလေ့လာခဲ့ကြတာပါဩစတြေးလျအမေရိကနဲ့ဥရောပသိပ္ပံပညာရှင်တွေကနောက်ဆုံးပေါ်အဆင့်မြင့်ကွန်ပျူတာနည်းပညာတွေသုံးပြီးတော့နှိုင်းယှဉ်လေ့လာခဲ့ကြတာမှာကမ္ဘာကြီးရဲ့အပူချိန်ဟာ1900ပြည့်နှစ်ပိုင်းတွေတုန်းကထက်ကို1ဒီဂရီကနေ2ဒီဂရီဆဲလ်ဆီယပ်အထိမြင့်တက်ခဲ့တာကိုတွေးခဲ့ကြပါတယ်ဒါကြောင့်ပူပြင်း6တွေ့တဲ့မိုးလေဝသဖြစ်နိုင်ခြေ4ချိန်ထက်မနည်းပိုများပြီးတော့တော်မီလောင်ကျွမ်းနိုင်ခြေက30ရာခိုင်နှုန်းပိုများလာတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဩစတြေးလျနိုင်ငံရဲ့2019-2020တော်မီရာသီကာလအတွင်းမှာစံချိန်တင်ပူပြင်းခဲ့တဲ့အပူချိန်နဲ့လနဲ့ချီမိုးခေါင်ရေရှားမှုတွေကြောင့်ကမ္ဘာတဝန်းတော်မီလောင်ကျွမ်းမှုကြီးတွေနိုင်ငံတဝန်းမှာတော်မီလောင်ကျွမ်းမှုကြီးတွေဖြစ်ခဲ့တာပါ။မြေအေက46တန်းကျော်ပျက်စီးတဲ့တော်မီလောင်ကျွမ်းမှုတွေကြောင့်လူပေါင်း30ကျော်တေဆုံးပြီးတော့တော်ရိုင်းတရိတ်ဆန်တန်းထောင်ချီတေကျခဲ့ကြပါတယ
်။ကြာသပတေးနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်ဘုံတို့ပြောပြပေးခဲ့ကြတာပါရှင်။အခုညနေပိုင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးဒီကနေ့ရန်ကုန်တက္ကသိုလ်ဘွဲ့နှင်းသဖြင့်ခမ်းမမှကျင်းပခဲ့ကြတဲ့ဥပဒေရေးရာဆွေးနွေးဟောပြောပွဲအကြောင်းနဲ့စာကျင်ပါတယ်။နိုင်ငံတကာတရားရုံး ICJ မှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုလို့ဆွဆွဲခံထားရတဲ့မြန်မာနိုင်ငံအတွက်ရှေ့နေလိုက်ပေးခဲ့တဲ့ဒေါက်တာဝီလျာရှာဘတ်ဆာမလ5ရက်ဒီကနေ့မှာရန်ကုန်တက္ကသိုလ်ဘွဲ့နှင်းသဖြင့်ခမ်းမဥပဒေပညာရပ်ဆိုင်ရာဟောပြောပွဲမှာတက္ကသိုလ်ပေါင်းစုံကဥပဒေကြောင်းသားတွေဥပဒေပါမောက်ခတွေကတိကတွေနဲ့အပြန်အလှန်ဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာဒေါက်တာဝီလျာရှာဘတ်ဆာက ICJ အမှုကိုအဓိကထားဟောပြောခဲ့ပြီးဥပဒေနဲ့နိုင်ငံတကာဆက်ဆံရေးဘာသာရပ်နယ်ပယ်တွေကလူပေါင်းအယောက်ထောင်လောက်တက်ရောက်ခဲ့ကြပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါရှင
်ဒီကနေ့မတ်လ5ရက်ရန်ကုန်တက္ကသိုလ်ထဲကဥပဒေပညာဆိုင်ရာဟောပြောပွဲကိုတက်ရောက်လာခဲ့တဲ့ဒေါက်တာဝီလျံရှာဘတ်ဆာ ICJ ကိစ္စကိုအကျယ်တဝန့်ရှင်းပြခဲ့တယ်လို့ဥပဒေကြောင်းသားတွေနဲ့လည်းဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုလူခွင့်ရချိုးဖောက်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာတရားစွဲခဲ့တဲ့ကိစ္စကိုစိတ်ဝင်စားမေးခဲ့ကြကြောင်းဒီဟောပြောပွဲကိုတက်ရောက်လာခဲ့တဲ့ရန်ကုန်အစီပိုင်းတက္ကသိုလ်ဥပဒေပညာဌာနပါမုခဒေါက်တာဖြူဖြူတင်က VOA ကိုပြောပါတယ်
ပညာရှင်ဝီလျံရှက်ဘားကတော့ဗောနော ICJ မှာဂမ်ဘီယာနေပေါ်မြန်မာနိုင်ငံပေါ်မှာတရားစွဲဆိုထားတဲ့အကြောင်းနဲ့ပတ်သက်ပြီးတော့သူကဟိုအချင်းချုပ် summary သဘောမျိုးသူပြောသွားပါတယ်နောက်ပြီးတော့လည်းဒီ genocide convention နေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့အစဉ်စဉ်တိုးတက်ပြောင်းလဲလာတဲ့အကြောင်းတွေလည်းသူပြောပြသွားပါတယ်ဟိုကျမတို့စီမှာဒီ genocide ဗောနော ਨੇ ပတ်သက်ပြီးတော့မှအထင်မြင်လွဲမှားမှုလေးတွေနောက်ပါကျမတို့မှာကြုံတွေ့နေရတဲ့ပြဿနာလေးတွေပေါ့အဲ့ဒါလေးတွေကိုသူအကျေတဝင်းရှင်းလင်းသွားပါတယ
်မြန်မာနိုင်ငံကိုတရားစွဲဆိုစဉ်ကဂမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်ဒီမှာအဓိကကိုးကားခဲ့တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့2019ခုနှစ်အစည်းအဝေးကဏ္ဍပါအားနည်းချက်တွေကိုထောက်ပြပြီးအခုနှစ်ပိုင်းအတွင်းမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာရည်မှန်းချက်တွေပုံများလာရဲဆိုတဲ့ပြောဆိုချက်တွေကိုပါမောက္ခဝီလျံရှာဗတ်စ်ကပယ်ချလျှောက်လဲခဲ့တာပါဒီအမှုမှာနိုင်ငံတကာတရားရုံး ICJ က jurisdiction လို့ခေါ်တဲ့စီရင်ပိုင်ခွင့်ရှိမရှိဆိုတာကိုဥပဒေကြောင်းသားတွေကမေးခဲ့တယ်လို့ဒီတရားစွဲဆိုမှုဟာနိုင်ငံရေးအရမြန်မာနဲ့နိုင်ငံတကာအပေါ်ဘလို့အကျိုးတက်ရောက်မှုရှိနိုင်လဲဆိုတာနိုင်ငံတကာဆက်ဆံရေးဘာသာရေးကြောင်းသားတွေကမေးခဲ့ကြရလို့လည်းပြောပါတယ်။လူမျိုးတုံးတပ်ဖြတ်မှု genocide တွေရဲ့ကွဲပြားပုံကိုလည်းဒေါက်တာဝီလျံရှာဘတ်စ်ကဆွေးနွေးခဲ့ကြောင်းတကုံတက္ကသိုလ်ဥပဒေပညာတတိယနှစ်ကျောင်းသားကိုကျော်မိုးအောင်ကပြောပါတယ်။
ဥပဒေကြောင်းသားရဲ့ဖရဲကြောင့်ဒီဥပဒေနဲ့ပတ်သက်ပြီးသူတို့သိကျင်တာတွေကိုကျွန်တော်တို့လည်းမေးသွားပါတယ်ပေါ့ Court Procedure ကိုမေးသွားတာရှိရဲ့ပြီးတော့သူတို့သိကျင်တဲ့ဒီ ICC Stage 2ပေါ့ဗျာအဲ့ဒီကနေပြီးတော့သူတို့သိကျင်တဲ့ Genocide to Crimes Against Humanity ရဲ့ဒီပေါ့ကွာချချက်တွေပေါ့ဒါမဟုတ်ရင်လည်းအဲ့ရနဲ့ပတ်သက်တဲ့ဆက်ဆက်မှုတွေကိုမေးသွားတာပါဟုတ်
ဆိုနေဘွဲကိုနှစ်ပိုင်းခွဲကျင်းပခဲ့ရပါမနက်ပိုင်းမှာဒေါက်တာဝီလျံရှာဘတ်စ်ဟာကျောင်းသူကျောင်းသားတွေနဲ့ဆွေးနွေးခဲ့ပြီးနေ့လယ်ပိုင်းမှာတော့ဥပဒေချုပ်ရုံး၊ရှေ့နေချုပ်ရုံး၊နိုင်ငံခြားရေးဝန်ကြီးဌာနနဲ့တက္ကသိုလ်အသီးသီးကပညာရှင်တွေနဲ့ဆက်ပြီးဆွေးနွေးခဲ့တာဖြစ်ပါတယ်
။ရန်ကုန်တက္ကသိုလ်ဘွဲ့နှင့်သဘင်ခမ်းမကဥပဒေရေးရာဆွေးနွေးဟောပြောခဲ့ကြောင်းကိုစော်ထက်ပြောပြခဲ့တာပါရှင်။အခုစီရေးပရိပက္ခတွေဖြစ်ရာရခိုင်နဲ့ချင်းပြည်နယ်တွေထဲကမြို့တချို့မှာစာမေးပွဲဖြေရမယ့်ကျောင်းသားတွေရဲ့အခက်အခဲတွေဘက်ကိုအလှည့်ပေးခြင်းပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်မြို့တချို့မှာဓာတ်ဆီပြက်လက်မှုကြောင့်ဆိုပြီးစံမေးပွဲရာသီအတွင်းလျှက်စစ်မီပေးချိန်လျှော့လိုက်တဲ့အတွက်ကျောင်းစာလေ့လာကျက်မှတ်ရမှာအခက်တွေ့နေတဲ့အကြောင်းပညာရေးဝန်ထမ်းတွေကပြောပါတယ်ပလောဝမြို့နယ်တွေကမူလဒန်းကျောင်းတစ်ကျောင်းလဲလက်နက်ကြီးကြီးထိမှန်မိလောင်သွားတာရှိသလိုရခိုင်ပြည်နယ်မင်းပြားမြို့နယ်တွေကပန်းမြောင်အထက်တန်းကျောင်းမှာလဲမနေ့ကထောင်နဲ့ချီတဲ့ကျောင်းသူကျောင်းသားတွေတဲကထက်ဝက်လောက်ဟာစီရေးပရိပက္ခတွေကြောင့်စံမေးပွဲလာပြီးမဖြေခဲ့ကြလို့ဒီနေ့တော့အစားထွေးအစားထိုးပြီးတော့ပြန်လည်ဖြည့်ဆို့ဖို့စီစဉ်ထားတဲ့အကြောင်းကိုရခိုင်ပြည်နယ်ကစစ်ရေးတင်းမာမှုတွေကြောင့်ပညာရေးထိခိုက်ရတဲ့အခြေအနေတွေကို VOE သတင်းတောက်နိုင်ကိုရင်ကစူးစီးတင်ပြထားပါရရှင်
။ချင်းပြည်နယ်တောင်ပိုင်းပလက်ဝမ်မြို့နယ်မှာလောင်စာဆီပြက်လက်မှုကြောင့်လျှက်စစ်မီးအချိန်လျှော့ပြီးပေးဝေနေရတာကြောင့်ကျောင်းသားတွေစာကျက်ဖို့အခက်အခဲဖြစ်နေတယ်လို့ပလက်ဝမ်မြို့ခံပညာရေးဝန်ထမ်းတူဖြစ်သူကူပီတာကပြောပါတယ
်။ရင်ကတော့ညနေကျရင်တ냐စာကို၄နာရီပေးတာအခုကတော့၂နာရီပဲပေးတယ်ဒီတော့ငါစဉ်းစားစေတန်းဆောင်ဝေးဝေးဆိုရင်မနဲ့စိုးစိုးလေးနှုတ်ပေးတယ်။ဟိုကမနှုတ်ပေးဘူးတော်။ဒါလေးလေအတတော်တချို့မိဘတွေကဒီဆိုလာနဲ့ပစ်ထောနဲ့အဲ့လိုသုံးပေးကြတာရှိတယ်။တချို့တွေကမသုံးပါဘူးပေါ့။ဒီဆက်မှာဆေးရောင်းတယ်တွေပါတယ်ဆိုတော့လည်းအကုန်လုံးပစ်စေတာပြတ်ကုန်ပြီ
။ပလဝမြို့နယ်ဟာမဟာသာအလိုင်းမရောက်ရှိသေးတဲ့အတွက်လျှက်စစ်ဌာနကတီဆယ်စီကိုအသုံးပြုပြီးလျှက်စစ်မီးဖြန့်ဖြူးပေးနေရတာပါ။ဒါပေမဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကစပြီးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်လာမှုကြောင့်စစ်တွေရေးနဲ့ဂုံတွေရေးလမ်းကြောင်းအကုန်ပြတ်တောက်သွားပြီးပလက်ဝါမြို့နယ်မှာစန္နရိတ်ခါနဲ့လောင်စာဆီတွေပြတ်ကုန်တလောက်ဖြစ်နေပါတယ်။ပလက်ဝါနဲ့ကြောက်တော်ရေးလမ်းကြောင်းပိတ်ဆို့နေတာကြောင့်လောင်စာဆီမတင်သွင်းနိုင်တော့လို့လာမယ့်ရက်တွေမှာမီးပေးနိုင်ဖို့မသေးချဘူးလို့သူကဆိုပါတယ်။ပလောဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကလည်းလက်စစ်မီးပေးဝေမှုအချိန်ညော့လာတာကြောင့်ကျောင်းသားတွေစာဖတ်ချိန်မရလို့အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်။
ဒီရတော့နာရီမှာ9နာရီပဲလာတယ်နော်တပတ်ချင်းကမလာဘူးခင်ဗ
ျလက်ရှိပလက်ဝါနဲ့ကြောက်တော်ဆက်မီးချောင်းဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်တိုက်ပွဲဖြစ်စဉ်ကြောင့်ဒီမနေ့မှာမီးချောင်းနီးဝက်ကောင်ကြီးပါစာတင်ကြောင်းမီးလောင်သွားကြောင်းဒေသခံကျောင်းဆရာတွေကနေသတင်းပေးပို့လာတယ်လို့အဆိုပါပညာရေးဝန်ထမ်းကူပီတာကပဲဆက်ပြောပါတယ
်ပလက်ဝါမြို့နယ်ရဲ့အဲ့တင်ကြောက်တော့အမကောက်ကိုကြောက်တော့ထိသွားတယ်လို့ပြောတယ်။မြေချောင်းဖက်ကားပဲအဲ့ဒီတဒနာလေးကောင်းဆိုတဲ့ကြောင်းအမကောက်ခွဲလေးကောင်းမိလောင်သွားတယ်လို့တော့အဲ့တော့ကဓမ္မကြီးတယောက်ကသူ့ပြည်မှာတည်ပေါ်တယ်
။ဒါပြင်ပြီးခဲ့တဲ့ဖွေဝိုင်လကပလက်ဝါမြို့နယ်ရဲ့အသီးကကုံတွေကြီးကလသာမြစ်ရေလန်းချောင်းပိတ်ဆို့သွားလို့တက္ကသိုလ်ဝန်ထမ်းဆံမှုဝဲဖြည့်ဆုံမဲ့ကျောင်းသားတချို့ကြောက်တော်မြို့နယ်အတွင်းမှာပိတ်မိနေတာလည်းရှိနေပါတယ်။ရခိုင်ပြည်နယ်အတွင်းမှာလည်းမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်မြို့နယ်တချို့ကကျောင်းသားတွေစာမေးပွဲဖြေဆိုဖို့ခက်ခဲနေတာပါ။မနေ့ကမြောက်ဦးမြို့နယ်မင်းပြားမြို့နယ်စားအတွင်းနှစ်ဖက်တိုက်ပွဲပြစ်ခတ်တိုက်ခိုက်မှုကြောင့်ပန်းမြောင်ကြီးရွာကစာမေးပွဲဖြေဆိုမဲ့ကျောင်းသားတွေကျောင်းလာထွက်ပြေးခဲ့လို့စာမေးပွဲဖြေဆိုနိုင်ခြင်းမရှိခဲ့ပါဘူး။ဒီကနေ့မှာမနေ့ကပြက်ကွက်ခဲ့တဲ့အစားထိုးဖြေဆိုနေရတယ်လို့ပန်းမြောင်ကြီးရွာကျောင်းဆရာဦးကူကူအောင်ကပြောပါရယ်။
ကလေးတွေကကြောက်ကုန်မြောက်ကြပါဘူးအဲဒီမှာလည်းကလေးတွေကြောက်ပါပါလေအဲဒီကြောက်တဲ့လေးတွေမြောက်ဘူးလာတဲ့ကလေးတွေလည်းနင်းနေပေါ့ပေါ့ရောက်တယ်တောက်တော့အကောင်ကျော်လို့ရှိတာပါလင်းလာပဲရောက်တယ်
လက်ရှိရခိုင်ပြည်နယ်အတွင်းမှာလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးရွာသားထိခိုက်ဒိဆုံးမှုတွေရွာမိလောင်မှုတွေဆက်တိုက်ဖြစ်ပွားနေပါတယ်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ဟာတိုင်းနယ်ပြည်နယ်နဲ့ကပညာရေးအောင်ချက်အနှိမ့်ဆုံးဖြစ်နေတဲ့အနေအထားမှာအခုလိုစီရေးသိမ်းမှလာတာကြောင့်ကျောင်းသားကလေးငယ်တွေအများပြားဆစ်ရှောင်နေရသလိုစာသင်ဖို့နဲ့စာမေးပွဲဖြေဆိုရေးမှာခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလှတဲ့ပုဂ္ဂိုလ်အလှည့်ပေးချင်ပါတယ်ကမ္ဘာတစ်ဝှမ်းမှာရှိတဲ့အမျိုးသမီး12ဦးကိုနိုင်ငံတကာအမျိုးသမီးတတ်သိရှင်များအဖြစ်အမေရိကန်ပြည်ထောင်စုကဗုဒ္ဓဟူးနေ့မှာချီးမြှင့်လိုက်ပါတယ်လူခွင့်ရေးဒီမိုကရေစီရေးကြားမှတန်းတူညီမျှရေးနဲ့အမျိုးသမီးလုံပိုင်ခွင့်ရရှိရေးပညာပေးတဲ့နေရာတွေမှာဦးဆောင်ခဲ့တဲ့အတွက်ကြောင့်အခုလိုချီးမြှင့်လိုက်တာဖြစ်ပါတယ်ဆူရသူတွေထဲမှာတရုတ်နိုင်ငံရှင်ကျန်းပြည်နယ်ကမွတ်စလင်တွေကိုထိမ့်သိမ်းထားတဲ့စခန်းတွေကိုဖော်ထုတ်ခဲ့တဲ့ကာဇက်စတန်နယ်ပါဆာရာဂူစာရုပ်ပေးလဲပါဝင်ပါတယ် VOA သတင်းတောက် Nick Chan နိုင်ငံခြားရေးဝန်ကြီးဌာနကနေသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပါမယ်ရှင်
ခုနှစ်အတွက်နိုင်ငံကအမျိုးသမီးတပ်တည်စုရှင်12ဦးထဲမှာဂျာမလိန်ကျမ်းဖတ်မှုကိုဦးဆောင်ဆန့်ကျင်တဲ့အာမေးနီးယားသတင်းတော့ဒီမိုကရေစီရဲ့ထောက်ခံသူဘိုလီးဗီးယားသတင်းတော့မွတ်စလင်လူနည်းစုအရေးလှုပ်ရှားသူစီးရီးယားလူထုအခြေပြုလူ့အဖွဲ့အစည်းတွင်ကတက်ကြွလှုပ်ရှားသူနဲ့ယေမန်နိုင်ငံကအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်နေသူတွေပါဝင်ပါတယ်ဒီလူတွေနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတကမလာနီယာထရမ့်ကအခုလိုပြောပါတယ
် These women represent the strength of the female spirit
အမျိုးသမီးတွေရဲ့စိတ်ဓာတ်ခွန်အားဘလောက်ကြီးလဲဆိုတာကိုဒီအမျိုးသမီးတွေကဖော်ပြနေပါတယ်သူတို့ဟာကိုယ့်ရဲ့အန္တရာယ်ကိုပဓာနမထားဘဲအရဲဆွန်ပြီးတော့တတ်တည်ရှိရှိနဲ့ဥဆောင်ပြီးလှုပ်ခဲကြပါတယ်ဒါတွေကတကယ်မှတ်တမ်းတွေဖြစ်ပြီးတော့သူတို့ဟာရဲစွမ်းတတ်တည်ရှင်တွေပါ
အခုနဲ့နိုင်ငံကအမျိုးသမီးတပ်တည်ရှင်၁၂ယောက်ဟာလူသားတိုင်းရဲ့အခြေခံလူကုန်တိုက်ခါပေါ်မှာယုံကြည်တဲ့စံပြပုံကိုယ်တွေဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကလည်းပြောပါတယ်။အခုနဲ့ဆုရှင်နေတဲ့ကတူကတော့အာဖဂန်နစ္စတန်နိုင်ငံကရေဒီယိုသံလွင့်ဌာနတည်ထောင်သူဇာရီဖာဂဖာရီဖြစ်ပြီးတော့သူဟာနောက်ပိုင်းမှာမြို့တော်ဝင်ဖြစ်လာခဲ့သူပါ
။ Women of my generation have not forgotten the reign of the
တာလီဘန်တွေရဲ့အုပ်ချုပ်မှုကိုကျမတို့မျိုးဆက်ကအမျိုးသမီးတွေကဘယ်တော့မှမမေ့ပါဘူး။အနာဂတ်ရှိရေးအတွက်ကျမတို့တွေအမြဲတမ်းစိုးရိမ်နေရတာပါ။ဒါကြောင့်လေတာလီဘန်တွေရဲ့အမှောင်ခေတ်ကစပြီးရရှိလာခဲ့တဲ့အောင်မြင်မှုတွေကိုအာဖဂန်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြောင့်ပြက်ပြဲမသွားရအောင်တေချာစေဖို့အတွက်ဆက်ပြီးတော့ထောက်ခံအားပေးကြပါလို့တောင်းဆိုချင်ပါတယ
်။ညွန်နိုင်ငံရှင်ကျန်းပြည်နယ်ကမွတ်စလင်ထိန်းသိမ်းစခန်းမှာပန်းစီထိန်းသိမ်းခံရပြီးတော့ဒါကိုဖော်ထုတ်ခဲ့တဲ့ကာဇက်စတန်နယ်ပါဆာရာဂူစဘေးကတော့အခုလိုပြောပါတယ
်တချို့တို့ဆိုဝူဂူတဲ့ဟိုင်ဇ်ရှိချင်းရဲ့家庭ဟိုင်ဇ်ရှိချင်း
အဲ့ဒီလူတွေအားလုံးဟာအဖြစ်မရှိတဲ့သူတွေပါကလေးတွေဟာသူတို့ရဲ့မိဘတွေမိသားစုတွေကိုဆုံးရှုံးလိုက်ရပြီးဒါဟာ20တရာစုမှာအဲ့ဒီလူနည်းစုဝင်တွေအထက်ကတော့အလွန်ကိုစိုးရတဲ့အဖြစ်ဆိုးကြီးပါပဲ
အခုဒီချိန်စုချင်းမြေမှာအခမ်းအနားဟာ14ချိန်မြောက်ကျင်းပပြုလုပ်တာဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုဟာ2009ခုနှစ်ကစတင်ပြီးနိုင်ငံပေါင်း89နိုင်ငံကအမျိုးသမီး146ဦးကိုနိုင်ငံကအမျိုးသမီးတပ်တည်ရှင်ဖြစ်နဲ့ဂုဏ်ပြုချီးမြှင့်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပြပြသွားတာပါရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားတဲ့နေရာတွေကသတင်းတွေကိုဖော်ပြတဲ့နေရာမှာခွက်စိတ်ကန်သုံးနှာခေါင်းစည်းတွေဝတ်ထားကြသူတွေရဲ့ဓာတ်ပုံတွေကိုဖော်ပြနေကြတာမို့ဒါဟာတကယ်တော့ထိရောက်တဲ့ကာကွယ်မှုမျိုးမဟုတ်ဘူးလို့ကျန်းမာရေးကျွမ်းကျင်သူတွေကသတိပေးနေပါတယ်အဲဒီတော့ကိုနဲ့ဒီတခြားသူတွေကိုဗိုင်းရပ်စ်ကူးစက်မခံရအောင်ထိရောက်တဲ့အကာအကွယ်မျိုးတွေကဘယ်လိုမျိုးလဲဆိုတာBrown Benito ရေးသားပေးပို့ထားတဲ့သတင်းကိုကိုသားညိုဦးကပြောပြမှာပါရှင်
။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတွေရှိလာတဲ့အတူပဲလူတွေဟာထိတ်လန့်ပြီးတော့ရောဂါပိုးအကာအကွယ်ယူဖို့နှာခေါင်းစည်းတွေလူရဲ့ဝယ်ယူကုန်တာကြောင့်မလို့ဈေးကွက်မှာနှာခေါင်းစည်းတွေပြတ်ကုန်ပါလေ။ဒါဟာလူ့ကျန်းမာရေးအဖွဲ့အစည်းတွေအတွက်စိုးရိမ်စရာအခြေအနေဖြစ်လာတယ်လို့George Washington တက္ကသိုလ်ကျန်းမာရေးမူဝါဒနဲ့စီမံခန့်ခွဲမှုဌာနကဒေါက်တာ Leonel Wan ကပြောပါတယ
် I do understand why so many people are lining up to
ခေါင်းစည်းတွေဝယ်လို့ရဖို့အတွက်လူတော်များများတန်းစီနေကြတာကိုကျွန်မနားလည်ပါတယ်ဒါပေမဲ့လည်းကျန်းမာရေးစောင့်ရှောက်တဲ့လူသားတွေအတွက်နှာခေါင်းစည်းတွေပြတ်သွားလို့မဖြစ်ဘူးလေဒါဟာကျွန်မတို့ကျန်းမာရေးစောင့်ရှောက်မှုစနစ်အတွက်တကယ့်ကိုစိုးရိမ်စရာပြဿနာတစ်ခုဖြစ်လာပါလိမ့်မယ်
တကယ်တော့ဒီနှာခေါင်းစည်းတွေဆိုတာကကျန်းမာရေးလုပ်သားတွေအတွက်ဦးစားပေးလိုအပ်ချက်ဖြစ်တယ်လို့ CDC ရောဂါထိန်းချုပ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာ Robert Redfield ကပြောပါတယ
် There's no role for these masks in the community. These masks need to be prioritized for
အများပြည်သူတွေကြားထဲမှာတော့ဒီနှာခေါင်းစည်းတွေကတိတ်လို့လှတာမဟုတ်ပါဘူး။ဒီနှာခေါင်းစည်းတွေဆိုတာကကျန်းမာရေးစောင့်ရှောက်မှုလုပ်သားတွေနဲ့ဗိုင်းရပ်စ်ရှိထားသူတွေဗိုင်းရပ်စ်ရှိတယ်လို့တန်တရားနဲ့သိကြခွဲထုတ်စောင့်ကြည့်ခံထားရတဲ့သူတွေသူတို့ရဲ့မိသားစုဝင်တွေအတွက်အဓိကလိုအပ်တာပါ
။ဒါအပြင်နှာခေါင်းစည်းစီးတာဟာယောဂကာကွယ်ရေးအတွက်မဖြစ်မနေလိုအပ်တာတော့မဟုတ်ပါဘူး။ဒါဟာယူဆမှားတစ်ခုဖြစ်တယ်လို့ Maryland တက္ကသိုလ်လူထုကျန်းမာရေးဌာနကဒေါက်တာ Donald Milton ကပြောပါတယ
်။ If you're the one wearing the mask, you probably are
နှာခေါင်းစည်းဝတ်ထားတဲ့ဆိုရင်ကိုမာရွန်းတဲ့လုံခြုံစိတ်ချမှုမျိုးရနေတတ်ပါလေ
။တကယ်တော့ virus spore တွေဟာနေ့တူတူကလူတွေကိုင်းတွေထိတွေ့နေရတဲ့အရာတွေပေါ်မှာရှိနေတာပါ။ဥပမာဆိုရရင်တော့ငွေဆက်ကူ၊ထိုင်ကုံ၊တကားလက်ကင်ဖူး၊လက်တန်းစတဲ့နေရာတွေဖြစ်ပါလေ။အဲ့အတွက်အကောင်းဆုံးနည်းလမ်းကတော့လက်ကိုစင်ကြအောင်စီးကြတာပါပဲလို့ဒေါက်တာ Donald Milton ကပြောပါတယ
် Things that we can do to protect ourselves is wash our hands a lot, try not to touch our face.
လက်ဆွဲနှုတ်ဆက်တာစားတောင်နဲ့တိုက်နှုတ်ဆက်တာမျိုးတွေလုပ်သင့်ပါတယ်။ဒါပေမဲ့လေဝင်လေအတွက်မကောင်းတဲ့နေရာတွေမှာတော့ဖျားနာနေတဲ့သူတွေနဲ့အတူတူထိုင်အတူတူနေတာတွေမလုပ်ရပါဘူး
။အထူးသဖြင့်တော့ကားတွေအလုံးပိတ်ရင်တွေထဲမှာပါတဲ
့။ If you're sitting in a car and it's on recirc
ပါဝင်ခြင်းမှာလေဝင်လေအတွက်ကောင်းနေဖို့လှုပ်ထားပါမယ်။ကားထဲမှာထိုင်နေတဲ့ဆိုရင်တော့ကားရဲ့လေကလေပတ်ပြီးတော့ကိုယ့်လေကိုကိုပြန်ရှူနေသလိုတခြားသူတွေလည်းအဲ့လိုဖြစ်နေတာပါ
။ဒါကြောင့်လည်းပဲယောဂပိုးကူးစက်ခံသူတွေအနေနဲ့က သူတို့နှာရည်တွေစတဲ့ဒီအရေးဆက်တွေလေထဲကိုမပြန့်သွားအောင်လို့နှာခေါင်းစည်းတက်ထားရပါမယ်လို့ဒေါက်တာမီလ်တန်ကပြောပါတယ်။ virus ပိုးပြန့်ပွားမှုတားဆီးရေးအတွက်ရိုးရှင်းရှင်းအချက်လက်တွေကိုအမေရိကန်မျိုးသားကျန်းမာရေးဌာနနဲ့ CDC ရောဂါထိန်းချုပ်ရေးကနေပြီးတော့ထုတ်ပြန်ပေးနေပါတယ်။ CDC လက်ထောက်ညွှန်ကြားမှု Dr. N. Shuchet ကတော့နေ့စဉ်ဆောင်ရွက်ရှောင်ရွက်ကိုအခုလိုပြောသွားပါတယ်။
Milton says this means an infected person should be wearing a mask.
ညစ်လိုလိုလိုရမှာကနှာခြေချောင်းဆိုးတဲ့အခါမှာပါးစပ်ကိုပိတ်ပြီးတော့ဆိုးဖို့နှာခြေဖို့ဖျားနေလို့ရှိရင်လည်းအိမ်မှာပဲနေဖို့အမြဲလိုလိုလက်ဆေးနေဖို့ပါ
။ဒါကြောင့်လည်းပဲအခုကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ရေးအတွက်အဓိကကတော့လက်ကိုမကြမကြဆေးဖို့အရာဝတ္ထုတွေကိုထိတွေ့တာမျိုးသတိထားဖို့လူချင်းနှုတ်ဆက်ရင်တော့မှလက်ဆွဲနှုတ်ဆက်တာမျိုးစာသရောင်းချင်းတိုက်ပြီးတော့နှုတ်ဆက်ဖို့ချောင်းဆိုးရင်ပါးစပ်ပိတ်ဆိုးဖို့အတွက်ကျန်းမာရေးကြိုးပမ်းသူတွေကအကြံပြုပါတယ်။နှာခေါင်းဆီးကိုတော့ယောဂပိုးရှိသူဖျားနာသူတွေသုံးကြဖို့တိုက်တွန်းထားပါရခင်ဗျာ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်တူတွေကိုပဲတာဝန်ပေးလိုက်ပါတယ်။အခုလိုပြောခွင့်ရဒူပဲထားလိုက်တာကြောင့်2020ပြည်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုံ့ဆော်ချက်တွေရည်တည်ချက်မူဝါဒသဘောထားတွေနဲ့ပတ်သက်လို့သိရှိနိုင်ခွင့်နဲ့တင်ပြယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်တယ်လို့ယူဆကြပါသလဲဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအဓိကခန့်ကဏ္ဍကနေပါဝင်ရမယ့်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန့်ကဏ္ဍကို NLD ပါတီကအလေးမထားတဲ့လောက်ရက်တစ်ခုအဖြစ်လို့ရောမြင်နိုင်ပါသလားအခုလာမယ့်စနေညတိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုင်းရဲ့ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0939232555 ၄ email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ဒါမဲ့စနေညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွင်းနိုင်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့နိုင်ငံတကာသတင်းနဲ့သတင်းလွှာတွေအပြင်ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။အခုကြာသပတင်းနေ့ညပဲညနေပဲထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
။အာဖဂန်နစ္စတန်စစ်ပွဲအတွင်းဘယ်ဘက်ကမှစူးကျူးလွန်ခဲ့တယ်ဆိုတဲ့စစ်ရာဇဝတ်မှုတွေကိုတရားလိုရှိနေတဲ့ဘက်ကဆက်ပြီးစုံစမ်းနိုင်တယ်လို့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC တရားသူကြီးတွေကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။တော်တော်ကုနေမှာစတင်ခဲ့တဲ့စစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့တွေအာဖဂန်တပ်ဖွဲ့တွေတာလီဘန်တိုက်ခိုက်ရေးသမားတွေရဲ့စစ်ရာဇဝတ်မှုကျူးလွန်ခဲ့မှုဆိုတာတွေကိုတရားလိုရှိနေဖာသူဘန်ဆိုတာကထဲထဲဝဝင်စုံစမ်းနိုင်မှုစူးစမ်းနေတာပါဒီလိုစုံစမ်းနိုင်မှုကိစ္စကိုအောက်ရုံးတစ်ခုကပြီးခဲ့တဲ့နှစ်မှာပိတ်ပင်ခဲ့ပါတယ်တရားစွဲမှုအောင်မြင်ဖို့အတွက်အမှုနိုင်ငံရှိတဲ့ကိစ္စတွေပေါ်မှာပဲအာရုံစိုက်တင်နေဆိုပြီးပိတ်ပင်ခဲ့တာပါ ICC တရားရုံးကိုအမေရိကန်ပြည်ထောင်စုကတော့တရားဝင်အသိမှတ်ပြုမထားပါဘူးတရုတ်သမ္မတရှီကျင်းပင်ဟာနောက်လာမှသွားဖို့စီစဉ်ထားတဲ့ဂျပန်နိုင်ငံခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်ဒီဦးနဲ့ဂျပန်နဲ့နိုင်ငံစလုံးမှာကိုရိုနာဗိုင်းရပ်စ်အန်ဒရီနိတ်အင်ဆိုင်နေကြရတာဖြစ်ပြီးနိုင်ငံပေါင်း85နိုင်ငံထဲမှာလူပေါင်း9000ကျော်ဗိုင်းရပ်စ်ပိုးကူးစက်ခံရပြီးပါပြီ။ဗိုင်းရပ်စ်ပိုးစပြီးကူးစက်ပြန့်နှံ့တဲ့ဒီဦးနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းနောက်ထပ်ကူးစက်သူအရေအတွက်ရော့လာနေပေမဲ့သေဆုံးသူကတော့3000ထဲမှာရှိနေပါပြီ။အမေရိကန်ပြည်တော်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတက်ဖြစ်ရေးအရေးပေါ်အသုံးစရိတ်ဒေါ်လာ 8.3 ဘီလီယံကိုအထက်လွှတ်တော်မှာဒီကနေ့အတည်ပြုမယ်လို့မျှော်လင့်ရပါတယ်။အလုပ်တော်မှာဗိုလ်ဒူးနေကတည်ပြခဲ့တဲ့အရေးပေါ်အသုံးစရိတ်ဥပဒေကြမ်းကိုအထက်လွှတ်တော်မှာအတည်ပြုပြီးရင်တော့သမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးပြဋ္ဌာန်းမယ်လို့ခန့်မှန်းထားပါတယ်။2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းရွေးချယ်ပွဲမှာအခုဆိုရင်တော့အဓိကပြိုင်ပွဲနှစ်ယောက်ပဲကြာမှာတော့တယ်။ရင်ခါလေးကကျင်းပတဲ့ Super Tuesday အကြိုရွေးချယ်ပွဲဒီမှာအများစုနိုင်ရခဲ့တဲ့ဒူးသမ္မတအောင်ဂျိုးဘိုက်တန်နဲ့ Super Tuesday မတိုင်ခင်ကအတားရနေခဲ့တဲ့ဗမွန်ပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်တို့နှစ်ဦးပဲအဓိကရှင်ပြိုင်ကြရတာပေါ့ခင်ဗျာ။
ကြာသပတင်းနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်။ခုညနေ့အစီအစဉ်ထုတ်လို့ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.